ယူကရိန်းသမ္မတဗိုလိုဒီမီယိုဇယ်လင်စကီးဟာဒီကနေ့ဝါရှင်တန်ဒီစီစံတော်ချိန်မနေ့ပိုင်းအမေရိကန်ကွန်ဂရက်လွှတ်တော်မှာမိန့်ခွန်းပြောဖို့ရှိတယ်လို့ရုရှားကျူးကျော်စစ်အရေးစုံတွေကိုနေတိုးမာမေးဖွဲ့ကာဝေးဝင်ကြီးတွေဘရဆောစ်မြို့မှာရောက်နေကြချိန်မှာပဲကီးမြို့တော်ကိုရုရှားကဒီကနေ့ဆက်ပြီးတိုက်ခိုက်နေပါတယ်ရုရှားကျူးကျော်စစ်ရဲ့လက်ငင်းကျူးဆက်တွေနဲ့နေတိုးအဖွဲ့ရဲ့စုပေါင်းကောက်ကွမှုခိုင်မာအားကောင်းရေးရေရှည်လှုပ်ဆောင်ရမှာတွေကိုအဖွဲ့ဝင်နိုင်ငံတွေဆွေးနွေးကြမယ်လို့နေတိုးသွင်းမှုချုပ်ယွန်စတိုဒန်ဘော့ကပြောပါတယ်ဒီကြက်တဲကိုယူကရိန်းပြင်ပတိကြော်လွန်မလာအောင်လှုပ်ဆောင်ဖို့နေတိုးဘက်မှာတာဝန်ရှိပြီးဒီချက်ကြောင့်ပဲမာမိတ်ဖွဲ့ရဲ့ရှေ့ဘက်ချမ်းမှာတပ်ဖွဲ့ဝင်ရေအတွက်တိုးပြီးခြားထားတာဖြစ်ပါတယ်လို့စတိုဒန်ဘော့ကသတင်းတော်တွေကိုပြောပါတယ်ဖြစ်လာနိုင်ကြလှုပ်ဆောင်ချက်တွေနဲ့အရှေ့ဘက်ချမ်းဒေသတွေမှာရေချောင်းနဲ့လေချောင်းအင်အားဒုံးခွင်းဒုံးစနစ်တွေတိုးမြင့်တာအပါအဝင်တပ်ဖွဲ့ဝင်ရေအတွက်တိတိတတ်တာပိုးပြီးတိုးခြားတာပိုကြီးမားတဲ့စီးရီးလေးချင်းမှုတွေမကြာခဏလှုပ်တာမျိုးတွေပါဝင်နိုင်တယ်လို့လည်းစတိုဒန်ဘော့ကပြောပါလေရုရှားနိုင်ငံကသူတို့နယ်စပ်နားမှာနေတိုးတပ်ဖွဲ့ဝင်တွေခြားထားတာကိုကောက်ကွက်ထားပြီးယူကရိန်းအနေနဲ့နေတိုးအဖွဲ့တွေဘယ်တော့မှမဝင်ရောက်ရေးအာမခံချက်ပေးဖို့လိုလားနေပါလေနေတိုးအဖွဲ့ဘက်ကတော့နိုင်ငံတွေအနေနဲ့သူတို့ရဲ့လူမျိုးရေးနဲ့ပတ်သက်ပြီးကိုယ့်ဘာသာလွတ်လွတ်လပ်လပ်ဆုံးဖြတ်ချက်ချနိုင်တယ်လို့တုံ့ပြန်ထားပါတယ်